This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
မြန်မာနိုင်ငံသူနိုင်ငံသားများပါတဘာဝပါပြဆရာနာရှင်ဘေးရုမကင်ဝေးပြီးကိုစိတ်နှစ်ပါဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားများမှဆုတောင်းမေတ္တာပို့သလာရပါတယ်ရှင်ဒီကနေ့2024ခုနှစ်ဒီဇင်ဘာလ17ရက်နေ့ရေဒီယို NUG ရဲ့ညပိုင်းအစီအစဉ်များစတင်ထုတ်လွှင့်ပါတော့မယ်ရှင်ပထမဦးစွာစီးရီးသတင်းများကိုရန်နိုင်မှတင်ဆက်ပေးမှာဖြစ်ပါတယ်ရှင
်ရေဒီယို NUG သတင်းစင်များမင်္ဂလာပါခင်ဗျာကိုချန်စာပြီး2024ခုနှစ်ဒီဇင်ဘာလ17ရက်နေ့ညပိုင်းမှာတင်ပြပေးမယ် Radio NUG စီးရီးသတင်းများကိုကျွန်တော်ရန်နိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာပထမဆုံးတင်ဆက်ပေးမယ်စီးရီးသတင်းကတော့မောင်နှောဒေသတစ်ခုလုံးကိုအလုံးစုံထိန်းချုပ်နိုင်ခဲ့ပြီလို့အေးအေးကြေညာလိုက်တဲ့သတင်းပဲဖြစ်ပါတယ်ရခိုင်ပြည်နယ်မောင်နှောမြို့ကနောက်ဆုံးလက်ကျန်တက်စကန်ဖြစ်တဲ့အမှန်ငါနေကြားဆောင်ရဲတပ်ဖွဲ့ခွဲနောက်ခခ9ကိုဒီဇင်ဘာလ10ရက်နေ့မှာသိမ်းပိုင်နိုင်ခဲ့ပြီဖြစ်တာကြောင့်မော်တော်ဒေတာတစ်ခုလုံးကိုအလုံးစုံထိန်းချုပ်နိုင်ခဲ့ပြီလို့ရခိုင်တပ်တော် AA ကဒီနေ့မနေ့စောပိုင်းမှာအသိပေးကြေညာလိုက်ပါတယ်။မော်တော်မျိုးကနောက်ဆုံးလက်ကျန်စခန်းတစ်ခုဖြစ်တဲ့အမှန်ငါနေကြားဆောင်ရဲတပ်ဖွဲ့ခွဲနခခ9စခန်းကိုဒီဇင်ဘာလ10ရက်မနေ့9နိုင်ခွဲမှာအရခတပ်တော်ကအပိသက်ချေမှုတိုက်ခတ်နိုင်ခဲ့တာကြောင့်မော်တော်ဒေတာတစ်ခုလုံးကိုအလုံးစုံထိန်းချုပ်နိုင်ခဲ့တာလို့ဆိုပါတယ်။အရခဒေတာတွင်းကအချမ်းပတ်စစ်ကောင်စီစခန်းတွေနဲ့ဘင်္ဂလားဒေ့ရှ်အရခနေဆက်မှာရှိတဲ့စခန်းတွေအားလုံးတခုမှချမ်းသိမ့်ပတ်ရယူနိုင်ဖို့အာရခတက်တော်ဟာ2023ခုနှစ်နိုဝင်ဘာလ13ရက်ကစပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။မောင်နှောမြို့မှာအင်အား900ကျော်နဲ့စခန်းချတပ်ဆွဲထားတဲ့နခခ9စခန်းဟာစစ်ကောင်စီတပ်ဖွဲ့တွေအပြင်အစ္စလာမစ်အစွန်းရောက်စစ်သွေးကြွလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ RSO, ASA, ERA နဲ့မောင်နှောဒေသနဲ့ကပ်နေတဲ့မြို့တွေမှာရှိတဲ့စစ်စခန်းတွေကထွက်ပြေးလွတ်မြောက်လာသူတွေပါဝင်ပြီးသူတို့ဟာနခခ9ထဲကနေမြေပြင်ခုခံစစ်လေချောင်းပြကူတွေနဲ့အပြင်းထန်ခုခံတိုက်ခတ်ခဲ့ကြတယ်လို့သိရပါဗျ။ရခိုင်တပ်တော်အနေနဲ့ဒီစကန်ကိုရဖို့လွန်ခဲ့တဲ့နှစ်လကံကလေးကဝန်းရံပိတ်ဆို့ထားပြီးအော်တိုဘားလ14ရက်ကမှထိုးစစ်ဆင်တိုက်ခတ်ခဲ့တဲ့အတွက်ထိုးစစ်ကာလ55ရက်ခန့်ကြာမြင့်ခဲ့တယ်လို့အသိပေးထားပါဗျ။ထိုးစစ်ကာလတွင်အရခစစ်တီတော်တွေအနေနဲ့မြေပြူဟာမြောက်စွာထိုးစစ်ဆင်နိုင်ခဲ့တဲ့အပြင်တပ်မဟာချင်းချင်းဟန်ချက်ကြီးပူးပေါင်းထိုးစစ်ဆင်နိုင်ခဲ့တယ်လို့အေအေကဆိုပါဗျ။ဒီစစ်စင်ရင်မှာစစ်တပ်ဘက်က450အထက်သေဆုံးနိုင်ပြီးပူဒီတော်မျိုးကအမှတ်15ဆစ်စင်ကုကဲမုတနာကျုပ်စက္ကခမူဗိုလ်မှူးချုပ်သူရင်ထွန်းစက္ကခမူရဲ့ကိုရီးယားရှိဗိုလ်ကြီးဝင်းလင်းအောင်ပါဝင်အရာရှိအချက်စစ်သည့်အမြောက်များနဲ့ RSO, ASA, ERA နဲ့စစ်တပ်ကတရင်ပေးထားတဲ့အစ္စလာမစ်အစွန်းရောက်စစ်သွေးကြွလက်နက်ကိုင်တပ်ဖွဲ့ဝင်တွေကိုတုံ့ပန်းအဖြစ်ဖမ်းဆီးရမိခဲ့တဲ့အပြင်လက်နက်ခဲယံတွေနဲ့စစ်သုံးဆောင်ပစ္စည်းတွေသိမ်းဆီးရမိခဲ့တယ်လို့ထုတ်ပြန်ထားပါတယ်။နခခငါစကန်ကိုအပိသက်သိမ်းပိုက်ရရှိနိုင်ရေးပြင်းထန်တဲ့ဒိုးစစ်တွေမှာတတိပြောင်မြောက်တဲ့အရခစစ်သည်တို့များအသက်ခန္ဓာပေးဆက်ဆွတ်လုပ်ခဲ့ကြတဲ့အာရခစစ်တီတော်တွေကိုအေအေကလေးလေးနက်နက်မှတ်တမ်းတင်ဂုဏ်ပြုထားပါတယ်။လက်ရှိမှာနခခငါစခန်းကနေထွက်ပြေးလွတ်မြောက်နေတဲ့ရန်သူစစ်ကောင်စီတပ်ဖွဲ့ဝင်အချို့ရှိနေသေးတာကြောင့်သူတို့ကိုရခိုင်တပ်တော်ကလိုက်လံရှာဖွေနေတယ်လို့သိရပါတယ်ခင်ဗျာ။အခုဆက်လက်ပြီးမောင်တော်နခခငါစခန်းသိမ်းတိုက်ပွဲမှာစစ်တပ်ဘက်ကယာချီတဲ့စစ်သားတွေအလံဖြူထောင်လက်နက်ချတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရခိုင်ပြည်မောင်တော်မြို့ကနခခငါစခန်းသိမ်းတိုက်ပွဲမှာစစ်ကောင်စီတပ်ဘက်ကရာနဲ့ချီတဲ့စစ်သားတွေလမ်းဖြူထောင်ပြီးလက်နက်ချအလင်းဝင်ခဲ့တယ်လို့ရခိုင်တပ်တော် AA ကထုတ်ပြန်တဲ့ရုပ်သံမှတ်တမ်းအရသိရပါတယ်။ပေါင်းတော်မျိုးကနောက်ဆုံးလက်ကျန်စခန်းဖြစ်တဲ့အမှန်ငါနေကြားဆောင်ရဲတပ်ဖွဲ့ခွဲနခခ9စခန်းကိုရခိုင်တပ်တော်ကဒီဇင်ဘာလ10ရက်မနက်9နာရီခွဲချိန်မှာအပိသက်ချေမှုတိုက်ခိုက်နိုင်ခဲ့တာနဲ့ပတ်သက်တဲ့ရုပ်သံမှတ်တမ်းကိုဒီဇင်ဘာလ17ရက်မနက်စောပိုင်းမှာထုတ်ပြန်ထားတာဖြစ်ပါတယ်။နခခ9စခန်းဟာမောင်တော်မျိုးမြို့တကြီးရက်ကွက်မှာရှိပြီးစိတ်အား900ကျော်စကန်ချတက်ဆွဲထားတဲ့စကန်ကြီးတစ်ခုလို့ဆိုပါတယ်စကန်ပပတ်လေကိုတန်ဆူးကျိုးနှစ်ထပ်နဲ့ကာရထားတဲ့ပြင်တစ်ခုနဲ့တစ်ခုကြားမှာသက်ကွင်းတွေပြင်ဆင်ထားရာ အချို့နေရာတွေမှာဆိုရင်ပေ20ခန့်ကျဲတဲ့ရေမြောင်းတွေဖောက်လုထားပြီးစူးကြုံတွေထောင်ထားတယ်လို့လည်းသိရပါတယ်။ဒီရုပ်သံမှာအခိုင်မာတည်ဆောက်ထားတဲ့ဘန်ကာတွေနဲ့ဘန်ကာအသေး overhead စုစုပေါင်း100ကျော်ရှိတဲ့ပြင်စခန်းတွေမှာခိုင်ခန့်ထူထပ်တဲ့အဆောင်အုံကြီး30ကျော်ကိုရခိုင်တပ်တော်ကစစ်သည်တွေဟာလက်နက်ကြီးတွေနဲ့ပစ်ခတ်နေတာကိုတွေ့ရပြီးတိုက်ပွဲဖြစ်နေချိန်မှာပဲစစ်ကောင်စီတပ်ဖွဲ့တွေအလံပြူတောင်လက်နက်ချလာတာကိုတွေ့ရပါတယ်။ဒါပြင်စခန်းကနေစွန့်ခွာထွက်ပြေးသွားတဲ့ဘူဒီတော်အခြေဆိုင်အမှတ်15စစ်စင်ကိုကဲမှုထထချုပ်စကခ15ကစကခမှုဗမှုချုပ်သူရိန်ထွန်းကြီး26ရှိကိုခွန်စကခမှုရဲ့ကိုရဲရရှိဘူကြီးဝင်းလင်းအောင်နဲ့အရာရှိအချက်စစ်တီတွေကိုလက်ရဖမ်းဆီးရမိထားတာကိုလည်းအတိပေးဖော်ပြထားပါတယ်။ထိုးစစ်ရပ်ပေါင်း55ရက်ခန့်အတွင်းရာချီတဲ့စစ်ကောင်စီလက်နက်ကိုင်တပ်ဖွဲ့တွေကိုစစ်တုံးပန်းများဖြင့်ဖမ်းဆီးရမိခဲ့တယ်လို့လက်နက်ခင်းရံတွေနဲ့စစ်သုံးဆောင်ပစ္စည်းတွေကိုသိမ်းဆည်းရမိခဲ့တယ်လို့ရခိုင်တပ်တော်အေအေကထုတ်ပြန်ထားပါတယ်ခင်ဗျာ။အခုတကားမောင်တော်နခကငါစကန်းသိန်းတိုက်ပွဲမှာစစ်တပ်ဘက်ကတေဆုံးသူ450ထက်ရှိပြီးဗမှုချုပ်သူရင်ထွန်းအပါဝင်စစ်တုံးပန်းတွေဖမ်းဆီးရမိတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးဦးမှာဖြစ်ပါတယ်။ရခိုင်ပြည်မောင်တော်မြို့ကအမှန်ငါနေကြားဆောင်ရဲတပ်ဖွဲ့ကနခကငါစကန်းသိန်းတိုက်ပွဲမှာအမှတ်15စစ်စင်ကိုကဲမှုထထချုပ်တက်မှမှုဗမှုချုပ်သူရင်ထွန်းအပါဝင်စစ်တုံးပန်းများစွာဖမ်းဆီးရမိခဲ့တယ်လို့ရခိုင်တပ်တော်အေအေကဒီနေ့မနက်စောပိုင်းမှာထုတ်ပြန်ပါတယ်။နခကငါစကန်းဟာမောင်တော်မြို့တကြီးရက်ကွက်မှာရှိပြီးအင်အား900ကျော်နဲ့စကန်းချတက်ဆွဲခဲ့တဲ့စကန်းကြီးတစ်ခုလို့ဆိုပါတယ်။စကန်းဘက်ကလည်းမှတန်ဆူကျိုးနှစ်ထပ်ကာယံထားပြီးတစ်ခုနဲ့တစ်ခုကြားမှာတပ်ကွင်းတွေပေ20ခန့်ကျဲတဲ့ရေမြောင်းတွေဖောက်လုထားကစူးယုံတွေထောင်လာတယ်လို့လည်းသိရပါတယ်။ဒေါမန်စတူကန်ပတ်လည်ပုံစံရှိပြီးလေးဘက်လေးတန်းမှာခိုင်မာတိဆောက်ထားတဲ့ဘန်ကား20ကျော်ပါဝင်ဘန်ကားအသေးနဲ့ overhead စုစုပေါင်း100ကျော်ရှိတဲ့စကန်းတွေမှာခိုင်ခံထူထပ်တဲ့အဆောင်အုံကြီး30ကျော်လဲပါဝင်တယ်လို့အသိပေးပါတယ်။ဒါပြင်တဘာဝတရားကပေးထားတဲ့အကရန်အဖြစ်စခန်းရှိပတ်လည်နီးပါချောင်းတစ်ခုကာစီးနေပြီးအလွယ်တကူဖြတ်တန်းဖို့မလွယ်ကူတဲ့အနေအထားမျိုးဖြစ်တာကြောင့်အာရခစစ်တီတော်တွေဟာတလက်မာချင်းတိုးပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့ရတဲ့စခန်းကြီးဖြစ်တယ်လို့ရခိုင်တပ်တော်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မျိုးဆောင်တပ်လို့ခေါ်တဲ့နခကငါစခန်းမကြရေးအတွက်အကြမ်းဖက်စစ်ကောင်စီဟာစခန်းပတ်လည်မှာနင်းမိုင်းတွေထောင်ချီအသုံးပြုခဲ့တဲ့အတွက်စကန်းတိုင်းတိုက်ပွဲတွင်မှာစစ်တပ်ကထောင်ထားတဲ့ N14 မိုင်းပေါင်း1000ကျော်ရှင်းလင်းခဲ့ရတာကြောင့်အာရခမိုင်းရှင်းလင်းရေးစစ်တီတော်အချို့အသက်နဲ့ကိုလက်အင်ကာဆွတ်လို့ပြီးဆက်ခဲ့ရတယ်လို့ထပ်ပြီးအသိပေးပါတယ်။ဗိုလ်မှူးချုပ်သူရင်ထွန်းဦးဆောင်နဲ့အချမ်းပတ်စေအုပ်စုမောင်တော်မျိုးမကြရေးမြေပြင်ခုခံစစ်နဲ့လေကြောင်းပစ်ကူတွေနဲ့စူးစမ်းခဲ့ပေမဲ့ရခိုင်တပ်တော်ဟာထိုးစစ်ကာလ55ရက်တွင်နခခငါးစကန်းကိုသိမ်းပိုက်နိုင်ခဲ့တာလို့သိရပါတယ်။ဒီစကန်းတိုင်းတိုက်ပွဲမှာအမှတ်15စစ်စင်ကိုကဲမှုထောင်ထားချုပ်စကခမှုဗိုလ်မှူးချုပ်သူရင်ထွန်းသူရဲ့ကိုရရရှိဗိုလ်ကြီးဝင်လင်းအောင်ပါဝင်ရရှိအချက်စစ်တီမြောင်များနဲ့ RSO ASA ARI အဖွဲ့ဝင်များစစ်တပ်ကတင်နန်းပေးထားတဲ့မော့စလင်လက်နက်ကိုင်တပ်ဖွဲ့များကိုစစ်တုံးမှန်းများဖြင့်ဖမ်းဆီးရမိခဲ့သလိုတိုက်ပွဲကာလဟာစေအုပ်စုဘက်က450ကျော်တေဆုံးနိုင်ပြီးလက်နက်ခဲရဲ့အမြောင်များသိမ်းဆည်းရရှိခဲ့တယ်လို့ AE ကထုတ်ပြန်ထားပါတယ်ခင်ဗျာအခုဆက်လက်ပြီးဂွားမြုံနီကတိုက်ပွဲမှာ viewer move sniper ထိမှန်သွားတယ်လို့သတင်းထွက်လာပြီးတဲ့နောက်စစ်တပ်ဘက်ကအလင်းဝင်လာမှုတွေရှိလာတယ်လို့ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ်။ရခိုင်ပြည်ဂွားမြုံနီကတိုက်ပွဲတွေမှာစစ် viewer move sniper ထိမှန်သွားတယ်လို့သတင်းတွေထွက်လာပြီးတဲ့နောက်စစ်တပ်ဘက်ကအလင်းဝင်လာမှုတွေရှိနေတယ်လို့ဒေသတွင်းသတင်းတွေကဆိုပါတယ်။ဂွားမြုံနီလေးမိုင်ခန့်ကွာစီပင်ရွာနဲ့ကြောက်ကြီးရွာမှာဒီဇင်ဘာလ10ရက်နေ့ညနေပိုင်းကရခိုင်တပ်တော် AE နဲ့ဖြစ်တဲ့တိုက်ပွဲအတွင်းစစ်ကောင်စီတပ်က viewer move sniper ထိမှန်ပြီးတေဆုံးသွားတယ်လို့တပ်တွင်းကလာတဲ့သတင်းတွေကိုကိုးကားပြီးဒေသတွင်းသတင်းဌာနတစ်ခုဖြစ်တဲ့နေရင်စရာကဖော်ပြထားပါတယ်။စစ်ကောင်စီတပ်က viewer move sniper ထိမှန်ပြီးတေဆုံးသွားတယ်လို့သတင်းတွေထွက်လာပြီးတဲ့နောက်မှာစီပင်မှာထိုင်ချနေတဲ့စစ်ကောင်စီတပ်ဖွဲ့ဟာခမရ962ဘက်ကိုဆုတ်ခွာသွားတယ်လို့လည်းသိရပါတယ်။အော်တိုဘားလာဇန်ပိုင်းကစပြီးဂွားမြို့နီးကိုရခိုင်တပ်တော် AE တပ်တွေထိုးစစ်ဆင်လာခဲ့တဲ့အတွက်တိုက်ပွဲတွေနေ့စဉ်လိုပြင်းထန်နေရမှာတိုက်ပွဲကလာနှစ်လနီးပါးကြာမြင့်လာတာနဲ့အမျှတိုက်ပွဲတွေဟာဂွားမြို့နဲ့အနီးဆုံးနေရာကိုရောက်ရှိနေပြီဖြစ်တာကြောင့်စစ်ကောင်စီတပ်ဘက်ကတပ်သားစစ်တွေနဲ့တပ်ဖွဲ့ဝင်တွေဇရိုက်လက်နက်ချအလင်းဝင်လာတာတွေလည်းရှိနေတယ်လို့သိရပါတယ်။ဂွားမြို့နဲ့အနီးဆုံးနေရာမှာတိုက်ပွဲဖြစ်လာတဲ့အတွက်ခမရ962နဲ့ရေတပ်ကလက်နက်ကြီးပစ်ကူပေးနေပြီးစစ်တပ်ဘက်ကအကြောက်ဆုံးတွေနဲ့တတ်ဆုံနေတာလို့ဒေသသတင်းရင်းမြစ်တွေကဆိုပါတယ်။နောက်ဆုံးရရှိထားတဲ့သတင်းတွေအရခမရ962မှာရှိတဲ့လူနာတွေကအချို့ကိုငတိုင်းချောင်းဘက်ကားတွေနဲ့ရွှေ့နေပြီးဂွားမြူနယ်အတွင်းကလမ်းစုံလမ်းကွာတွေနဲ့အရေးပါတဲ့နေရာတွေမှာစစ်တပ်ကတန်ကားတွေချထားတယ်လို့ပြောပါတယ်။ရခိုင်တပ်တော် AE ဟာရခိုင်ပြည်ကမြို့လေးမြို့ကိုတပြိုင်တည်းထိုးစစ်ဆင်တိုက်ခိုက်နေရမောင်တော်မြို့ကနခခငါဌာနချုပ်ကိုအခုလ၈ရက်နေ့မှာသိမ်းပိုင်နိုင်ခဲ့ပြီးအန်တောင်ကုန်းနဲ့ဂွားကိုလည်းမကြာမီသိမ်းပိုင်နိုင်တော့မယ့်အနေထားလို့ဒေသတွင်းစီးရဲသတင်းတွေအရသိရပါပါတယ်ခင်ဗျာ။အခုတခါတောင်ပင်မြို့နယ်စီပင်ယုံကိုလက်ပြဖုံးနဲ့တိုက်ခိုက်ခဲ့ရမှာဝန်ထမ်းအုပ်ဒဏ်ရာရတယ်ဆိုတဲ့သတင်းကိုလည်းတင်ဆက်ပေးမှာဖြစ်ပါတယ် ရောင်းတိုင်းတာဝန်မြို့နယ်တွင်ကဈေးတဲ့တွေကိုချိန်ချောက်ပြီးအနိုင်ကျင့်နေတဲ့မြို့နယ်စီပင်သားရေးကော်မတီရုံးကိုလက်ပြဘုံနဲ့တိုက်ခိုက်ခဲ့ရမှာနန်းစီဒီယံဝန်ထမ်း2ဦးထိခိုက်ဒဏ်ရာရသွားတယ်လို့ Freeland Attack Force FLA အဖွဲ့ကထုတ်ပြန်ထားပါတယ်။မြို့နယ်စီပင်သားရေးကော်မတီရုံးကဝန်ထမ်းတွေဟာထွေဦးဝန်ထမ်းနေတဲ့အတူအဲဇင်းစစ်သားတွေမှလိုက်ပါလိမ့်ရှိပြီးဈေးတဲ့အပေါ်မှာလည်းအာဏာသုံးကချိန်ချောက်ငွေညှစ်တာတွေလုပ်နေတဲ့အတွက်အကြိမ်ကြိမ်သတိပေးထားပေမဲ့သတိပေးလို့မရတဲ့အဆုံးအရေးယူရတာလို့အသိပေးထားပါတယ်။ဒီတက်ကံမှုကိုမနေ့ကဒီဇင်ဘာလ10ရက်ည9:00နာရီဝန်းကျင်မှာ FLA ဖွဲ့နဲ့ Anonymous Fighters Force AFF ဖွဲ့တို့ကပူးပေါင်းလှုပ်ဆောင်ခဲ့ကြတာဖြစ်ပါတယ်။ရုံးတွင်မှာနန်းစီဒီယံဝန်ထမ်း3ဦးရှိနေချိန်မှာပြစ်ခတ်တိုက်ခိုက်ခဲ့တာဖြစ်တဲ့အတွက်2ဦးဒဏ်ရာရသွားတယ်လို့သိရပါတယ်။တိုက်ခတ်မှုဖြစ်ပြီးချိန်မှာစစ်ကားနဲ့ရဲကားတွေပြင်လူနာတင်ယာဉ်တွေရောက်ရှိလာခဲ့ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာတောင်မွေလမ်းစုံနဲ့ကြောင်မြုံရက်ကွက်မှာလမ်းတွေပိတ်ပြီးစစ်ဆေးတာတွေလုပ်ခဲ့တာရှိတယ်လို့လည်းသိရပါတယ်ခင်ဗျာ။ကုဆလပီပသိမ်မြို့စစ်မှုထမ်းအပစင်ကတနန်းစင်းတသားတွေရှမ်းပြည်ဘက်ပိုးချိန်မိုင်းဆွဲခံရပြီး10ဦးသေဆုံးဆိုတဲ့သတင်းကိုတင်ဆက်ပေးမှာဖြစ်ပါတယ်။ ARD တိုင်းပသိမ်မြို့အမှတ်6စစ်ခြေကံလေ့ကျင့်ကနေတနန်းစင်းသွားတဲ့စစ်မှုထမ်းအပစင်ကတနန်းစင်းတသားတွေကိုရှမ်းပြည်ဘက်ပိုးရမှာမိုင်းဆွဲခံရပြီးတသားသက်10ဦးသေဆုံးသွားတယ်လို့ပသိမ်သတင်းအထုတပ်ဖွဲ့ကပြောပါတယ်။ပသိမ်မြို့ကရွှေမြင်းတင်တပ်လူသိများတဲ့အမှတ6စစ်ခြေကံလေ့ကျင့်တပ်ကဘူကြီးကျော်ဝင်နဲ့ဘူကြီးစောစောတို့ဦးဆောင်တင်ကြားပေးတဲ့စစ်မှုထမ်းအပစင်ကမှတနန်းစင်းတသားတွေကိုဒီဇမလ9ရက်နေ့ကရှမ်းပြည်နယ်သို့ပို့ချိန်မှာလမ်းမှာမိုင်းဆွဲခံရပြီး10ဦးသေဆုံးသွားတာလို့ဆိုပါတယ်။ဒီဆုံးသူတွေဟာကံကြီးတောင်မြို့နယ်စစ်မှုထမ်းတပ်သားတပ်3ဦး၊မြောင်းမြမြို့နယ်က2ဦး၊ဝါခမမြို့နယ်နဲ့ရေကြီးမြို့နယ်တို့က2ဦးစီလိုဖြစ်တယ်လို့အသိပေးထားပါတယ်။အပတ်စဉ်ကတနန်းစင်တပ်သားတွေကိုနိုဝင်ဘာလ29နဲ့30တို့မှာခမရ104ကျိုင်မြောင်း၊ခမရ208မော်လမြိုင်၊ခမရ555ကရသူရိရခိုင်ပြည်နယ်နဲ့ရှမ်းပြည်နယ်တို့ကိုခွဲဝေပို့ဆောင်ခဲ့ပြီးတသားတွေကိုမိခင်တယင်းကတသားတွေဖြစ်ခံယူစီကရှေတန်းပို့ကကြံခဲ့တဲ့သူတွေကိုတော့တယင်းမှာကင်းဆောင်ခိုင်းတယ်လို့သိရပါတယ်။လက်ရှိမှာလည်းအချမ်းပတ်စစ်ကောင်စီလက်အောက်ခံအုပ်ချုပ်ရေးမှူးမောင်ထေးစည်ရင်ပေးထားတဲ့သူတွေကိုလာခေါ်တဲ့အချမ်းပတ်စစ်သား9ယောက်ကဟာနိုဝင်ဘာလ9ရက်နေ့မနက်ခင်းကကြက်ပေါင်ကြီးရွာကိုရောက်ရှိနေပြီးလက်ရှိချိန်ထိမပြန်ကြသေးဘူးလို့ပသိမ်သတင်းထုတ်တက်ဖွဲ့ကသတိပေးထားပါတယ်။ဒါ့အပြင်ပသိမ်မြို့အမှတ်6ရပ်ကွက်အုပ်ချုပ်ရေးမှူးကရပ်ကွက်နေပြည်သူတွေကိုမနေ့ကအစည်းအဝေးခေါ်ယူကစစ်မှုထမ်းအတွက်တသားတွေ2ဦးပေးရမှာဖြစ်ကြောင်းနဲ့လူအစားထိုးမယ်ဆိုရင်730ပေးရမှာဖြစ်တဲ့အတွက်ငွေကြေးကောက်ခံသွားမယ်လို့လည်းပြောထားတယ်လို့သိရပါပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီးရီးသတင်းတွေကို Radio NUG သတင်းတောက်ကိုခန့်ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ
။စီးရီးသတင်းများကိုနားဆင်ကြရတာဖြစ်ပါတယ်။ပြည်တွင်းသတင်းများကိုຫນွေဦးမှမှတင်ဆက်ပေးမှာဖြစ်ပါတယ်ရှင်
။မင်္ဂလာညချမ်းပါရှင်။2024ခုနှစ်ဒီဇင်ဘာလ12ရက်နေ့ Radio NUG ရဲ့ပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့ຫນွေဦးမှမှတော်လင်းရဲ့အတွက်ထိထိရရဖြစ်စေနိုင်မယ်ဆိုရင်ပြည်ပြင်ပြောင်းလဲတင်တာတွေပြည်ပြင်ပြောင်းလဲဖို့ပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းပြောကြားတဲ့အကြောင်းအရာကိုဥစွာတင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရအဖွဲ့ဒီဇင်ဘာလ10ရက်မှာကျင်းပတဲ့အစည်းအဝေးအမှတ်10 30မြင်းဆောင်2024မှာပြည်ထောင်စုဝန်ကြီးချုပ်မန်ဝင်းခိုင်တန်းကအခုလိုပြောကြားလိုက်ပါတယ်။ကျွန်တော်တို့အစိုးရအဖွဲ့ဝင်တွေအနေနဲ့အာရုံစိုက်ရမယ့်ကိစ္စတွေတော့အတော်များပါတယ်။ချိန်ကလည်းကန့်သတ်ရှိတယ်ဆိုတော့2025ရဲ့ပထမ3လဘာတွေလုံဆောင်ကြမလဲ၊ဒုတိယ3လဘာတွေလုံဆောင်ကြမလဲစသဖြင့်ဝန်ကြီးဌာနတစ်ခုချင်းစီတော်၎င်း၊စိုးရတဖွဲ့လုံးအနေနဲ့တော်၎င်းပြင်ဆင်ဆောင်ရွက်ကြဖို့တိုက်တွန်းပြောကြားလိုပါတယ်။တော်လိုင်းအစိုးရအနေနဲ့၄နှစ်နီးပါးတာဝန်ယူထားကြရတာဖြစ်လို့တော်လိုင်းရဲ့အခြေအနေပြောင်းလဲဖြစ်ပေါ်လာတဲ့အနေအထားတွေပေါ်သုံးသပ်ပြီးတော်လိုင်းအတွက်ထိထိရရဖြစ်စေနိုင်မယ်ဆိုရင်ပြုပြင်ပြောင်းလဲတင်တာတွေပြုပြင်ပြောင်းလဲပြီးရှေ့ဆက်ကြဖို့လည်းလိုအပ်မှာဖြစ်ပါတယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒါအပြင်ပါအဖားတွေကိုလိုအပ်သလိုထိန်းချောင်းဆောင်ရွက်နေတဲ့စူရာတွေကိုပြည်သူတွေကြည်ကြဲဖြစ်မြတ်တည်အောင်လုံဆောင်ရမှာဖြစ်တယ်လို့ဦးကြီးချုပ်ကပြောပါတယ်ရှင်။ကေပြောင်းစနေပြောင်းတော်လိုင်းကိုသွားတဲ့အခါမှာအာနာရှင်တွေကငန်းမရဖတ်တွေထားတဲ့ရေးသားမြင့်အဓိကအကြောက်တရားကိုဖျက်တောက်ဖို့လိုတယ်လို့ပြည်ထောင်စုဝန်ကြီးဦးတင်ထွန်းနိုင်ဆိုတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါမယ်။မြို့သားညီညွတ်ရေးအစိုးရ Crypto Exchange ဈေးကွက်မှာလူပွင့်မျိုးရေးဗန်စင်းဝင်လာတော်မလားကောင်းစင်နဲ့ဆွေးနွေးကမှာပြည်ထောင်စုဝန်ကြီးဦးတင်ထွန်းနိုင်ကအခုလိုပြောဆိုထားပါတယ်။ခေပြောင်းစနေပြောင်းတော်လိုင်းကိုသွားတဲ့အခါမှာအာနာရှင်တွေကငမ်းမရဖတ်တွေထားတဲ့ရေးသားမြင့်အတိတ်ကအကြောက်တရားကိုဖျက်တောက်ဖို့လိုတယ်။ဒါမှသာနောက်လူတွေလည်းရှေ့ကလူတွေတုန်းကဒီလိုဖျက်တောက်ခံလိုက်ရတယ်ဆိုတဲ့သင်ခန်းစာယူပြီးရှေ့လူနောက်ကိုလိုက်မှာမဟုတ်ဘူး။ဒီအတွက်မလို့အကြမ်းမဲ့စစ်ကောင်းဆောင်ပိုင်ဆိုင်မှုတွေကိုစစ်တပ်ကမတရားပိုင်ဆိုင်ထားတဲ့ကိစ္စရပ်တွေကိုရောင်းချဖို့စဉ်းစားခဲ့တာဖြစ်တဲ့ပြီးကျင်တဲ့တရင်စကားကနောက်ထပ်အာနာယူရဲ့ယူကြဒီလိုအာနာယူလို့ရှိရင်ရှေ့မှာနမူနာကြည့်ထားကြအာနာမယူခင်တုန်းက ရှိနေတဲ့စီစဉ်ဥစ္စာတောင်မှပြောင်းသွားစေရမယ်မကြံစေရဘူးဆိုတဲ့တင်စကားကိုပေးတာဖြစ်တယ်လို့ဦးစုကဆိုပါတယ်လက်ရှိမှာစကောင်းစီဟာဗနာယေးစစ်မျက်နှာစီရေးတန်တမန်ရေးမျက်နှာစာများမှလည်းကြာရှုံးလျက်ရှိနေပါတယ်ရှင်ရီဂန်နိုင်ငံဖီလာဒယ်ဖီးယားမြို့မှာမြန်မာလူထုနဲ့ NGO ဝင်ကြီးများတွေ့ဆုံတဲ့တဲ့ရင်ကိုလည်းတင်ပြပေးပါဦးမယ်အမေရိကန်နိုင်ငံဖီလာဒယ်ဖီးယားမြို့မှာမြန်မာလူထုနဲ့NGO ဝင်ကြီးများတွေ့ဆုံမယ်လို့လူခွင့်ရေးဒုဝန်ကြီးဦးအောင်ကျော်မိုးကဒီဇင်ဘာလ17ရက်မှာဆိုရှယ်မီဒီယာကတဆင့်အသိပေးဆိုထားပါတယ်။ Philadelphia PH မြန်မာအတိုင်းဝိုင်းနဲ့တွေ့ဆုံရန်မျှော်လင့်နေတယ်လို့ဆိုပါတယ်။တွေ့ဆုံပွဲကိုဒီဇင်ဘာလ14ရက်မှာကျင်းပသွားမှာဖြစ်ပြီးပြည်ထောင်စုဝန်ကြီးဒေါက်တာဆဆာ၊ပြည်ထောင်စုဝန်ကြီးဦးထင်လေးအောင်၊ဒုဝန်ကြီးဦးမိုးစောဦးနဲ့ဒုဝန်ကြီးဦးအောင်ကျော်မိုးတို့တက်ရောက်မှာဖြစ်ပါတယ်ရှင်။မြန်မာနိုင်ငံမှာလူခွင့်ရေးလှုပ်ရှားသူ Slime Man ဟာလည်းကမ္ဘာလုံးဆိုင်ရာလူခွင့်ရေးကာကွယ်သူစုကိုအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ထံမှရရှိတဲ့သတင်းကိုလည်းတင်ပြပေးပါမယ်။မြန်မာနိုင်ငံမှာလူခွင့်ရေးလှုပ်ရှားသူ Slime Man ဟာလည်းဟာကမ္ဘာလုံးဆိုင်ရာလူခွင့်ရေးကာကွယ်သူစုကိုအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ထံမှရရှိခဲ့ပါတယ်။ဒီဇင်ဘာလ10ရက်အမေရိကန်နိုင်ငံသားဝန်ကြီးဌာနမှတရားဝင်သတင်းထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံမှာလူခွင့်ရေးလှုပ်ရှားသူ Slime Man ဟာလည်းဒီနိုင်ငံသားဌာန၏ကမ္ဘာလုံးဆိုင်ရာလူခွင့်ရေးကာကွယ်သူစုများထဲမှတစ်ခုကိုနိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ထံမှရရှိခဲ့တယ်လို့ဖော်ပြပါတယ်။2024ခုနှစ်လူခွင့်ရေးကာကွယ်စောင့်ရှောက်သူများစုပွဲပဲခန်းနာမှာလူခွင့်ရေးကာကွယ်သူ10ဦးကိုအမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပေးအပ်ခဲ့ပါတယ်။စုစုပေါင်း10ဦးကိုပေးအပ်ခဲ့ပြီးမြန်မာနိုင်ငံမှာလူခွင့်ရေးလှုပ်ရှားသူ Slime Man ဟာလည်းချင်းလူခွင့်ရေးအဖွဲ့ရဲ့ Program Manager ဖြစ်ပြီးမြန်မာနိုင်ငံရှိခြားဖိနှိပ်ခံများနဲ့ဘေးပယ်ခံထားရတဲ့လူဖွဲ့စည်းများကိုစားစောင့်ကြည့်ဥပဒေနာပြုခြင်းမတန်းပြုစုခြင်းပညာရေးနဲ့စီယုံလုံဆောင်ခြင်းများကိုလှူဆောင်ခဲ့ပါရဲ့ရှင်2024နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဂုဏ်ပြုတဲ့အခမ်းအနားတစ်ခုမှာနိုဝေးနိုင်ငံသားမြန်မာလူငယ်တဦးကနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်တာဆန်းစုကြည်ရုပ်ပုံမှာတီရှပ်ဝတ်စင်ဖျော်ဖြေခဲ့တဲ့တဲ့င်းကိုလည်းတင်ပြပေးကြပါမယ်2024နိုဘယ်ငြိမ်းချမ်းရေးဆုရှင်ကိုဂုဏ်ပြုတဲ့အခမ်းအနားတစ်ခုမှာနိုဝေးနိုင်ငံသားမြန်မာလူငယ်မောင်တေစာကလူငယ်ငြိမ်းချမ်းရေးတချင်တပုတ်ကို1997နိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်အောင်ဆန်းစုကြည်ရုပ်ပုံပါတီရှပ်ဝတ်စင်ဖြည့်ပြောသွားခဲ့ပါတယ်။ဒီဇင်ဘာလအတွင်းအဆိုပါပွဲခမ်းနားကိုကျင်းပခဲ့တယ်လို့သိရပါတယ်။နိုင်ငံတကာမှကလေးသင်ငယ်များနဲ့လူငယ်များစစ်မှတ်ကြဒုက္ခခံစားအနာဂတ်ပျောက်နေရပုံကိုဖော်ကျူးထားတဲ့တချင်ဖြစ်ပြီးမောင်တေစာနဲ့အတူနော်ဝေးကလေးသင်ငယ်လူငယ်လေးများကအတူတကွသီးဆိုသွားခဲ့တယ်လို့သိရပါတယ်။ဒီနှစ်2024နိုဘယ်ငြိမ်းချမ်းရေးဆုရှင်ကတော့ဂျပန်နိုင်ငံကဒီဘကူရှာလို့လူသိများတဲ့နေဟွန်ဟေဒန်ဂျိုကရရှိခဲ့တာဖြစ်ပြီးနျူကလ িয়ার လက်နက်ကင်းစင်သောကဘာကိုရရှိဖို့သူရဲ့ကြိုးပမ်းအားထုတ်မှုနဲ့နျူကလ িয়ার လက်နက်ကိုနောက်တစ်ဖက်အသုံးမပြုရဘူးဆိုတဲ့လှုပ်ရှားမှုများကြောင့်ထင်ရှားလူသိများသူဖြစ်ပါရဲ့ရှင်။ခုနောက်ဆုံးတင်ပြပေးခြင်းတဲ့တွင်ကတော့ American ပြည်ထောင်စု San Francisco Bay Area မှာနေထိုင်ကြတဲ့မြမပြည်ပွားတိုင်းသားတော်လင်ရဲပေါ်များနဲ့မိသားစုများကသုံးရက်မြောက်ဖြင့်မြန်မာပြည်တွင်းရေးဆွတ်ဖတ်တဲ့တရုတ်ကိုဆန္ဒပြတဲ့တဲ့မဲ့ဖြစ်ပါတယ်။အမေရိကန်ပြည်ထောင်စု San Francisco Bay Area မှာနေထိုင်တဲ့မြန်မာပြည်ပတော်လှန်ရေးပေါ်များနဲ့မိသားစုများကသုံးရက်မြောက်ဖြင့်မြန်မာပြည်တွင်းရေးဆွတ်ဖတ်တဲ့တရုတ်ကိုဆန္ဒပြခဲ့ကြပါတယ်။အမေရိကန်စံတော်ချုပ်ဒီဇင်ဘာ10ရက်လူခွင့်ရေးနေ့မှာဆန္ဒဖော်ထုတ်ခဲ့ကြတယ်လို့တင်ပြရရှိပါတယ်။ဆိုပါဆန္ဒဖော်ထုတ်ရမှာပြည်တွင်းရေးကိုဝင်မဆွတ်ဖတ်ဖို့ကြွေးကြော်သံများနဲ့အတူကန့်ကွက်တဲ့ဗနိုင်းများလည်းကင်ဆွဲခဲ့ကြပါတယ်။GAACMM campaign ကမ္ဘာလုံးဆိုင်ရာဆန္ဒဖော်ထုတ်ပွဲလှုပ်ရှားမှုကြီးတွင်အမေရိကန်ပြည်ထောင်စုမြောက်ပိုင်းကယ်လီဖိုးနီးယားနှင့် San Francisco Bay Area မှာနေထိုင်ကြတဲ့မြန်မာပြည်ပတိုင်းသားတော်လှန်ရေးပေါ်များနဲ့မိသားစုညီကောင်မများအားလုံးပူးပေါင်းတပိတ်တိုက်ပွဲမှာဆင်နွှဲခဲ့ကြပါလိမ့်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio NUG သတင်းတော့မင်းတီဟန်မှပေးပို့ထားတာဖြစ်ပါလိမ့်ရှင်။
ရေဒီယိုအန်ယူဂျီသောရရှင်များမင်္ဂလာပါခင်ဗျာဒီဇင်ဘာလ12ရက်နေ့အတွက်ခမန်းချက်ကတော့မြန်မာနိုင်ငံအထက်ပိုင်းနဲ့လယ်ပိုင်းတို့မှာအနောက်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပြီးမြဝကျွန်းပေါ်နဲ့တောင်ပိုင်းဒေသများမှာလည်းအရှေ့တောင်ဘက်မှလေများပြောင်းလဲတိုက်ခတ်လာနိုင်ပါတယ်မြန်မာနိုင်ငံအထက်ပိုင်းမှာအပူချိန်များဆက်လက်ရော့ကျလာနိုင်ပြီးအနှင်းငယ်အေးအေးပူလာနိုင်ပါတယ်ဘင်္ဂလားပင်လယ်အော်ခြေနေမှာဘင်္ဂလားပင်လယ်အော်အလဲပိုင်းတောင်ပိုင်းနဲ့ကပလီပင်လယ်ပြင်တို့မှာတိမ်တူတက်နိုင်ပြီးကျန်ဘင်္ဂလားပင်လယ်အော်မှာတိမ်အဆင့်တင့်ဖြစ်ထွန်းနိုင်ပါတယ်။ဘင်္ဂလားပင်လယ်အော်နောက်တောင်ပိုင်းမှာရောက်ရှိနေတဲ့အားကောင်းတဲ့လေပြင်းနဲ့ရေဝန်ဟာတမင်းသာတို့ကမ်းခြေကိုချဉ်ကပ်သွားနိုင်ပါတယ်။မိုးအခြေအနေကတော့ဝန်ပြည်နယ်မှာနေရာကွက်ကြားမိုးနှင်းငယ်ရွာနေတာကအပကျန်ဒီသာများမှာတိမ်အဆင့်တင့်ဖြစ်ထွန်းနိုင်ပါတယ်။ပင်လယ်ပြင်အခြေအနေမှာရခိုင်ကမ်းရိုးဘက်မှာလေဟာမြောက်နောက်မြောက်ဘက်မှာတနအီလ9မိုင်မှဆင်မိုင်ခန့်တိုက်ခတ်နိုင်ပြီးဖလိုင်းနေငယ်ရှိနိုင်ပါတယ်။မိုးဒမကွင်းနဲ့ဒေနေလာကမ်းရိုးဘက်မှာ
လေဟာအရှိရှိတောင်ဘက်မှတနအီလ10မိုင်မှ15မိုင်ခန့်တိုက်ခတ်နိုင်ပြီးဖလိုင်းအသင့်တင်ရှိနိုင်ပါတယ
်ရေဒီယို NUG မှဆက်လက်အသံလွှင့်ပေးနေပါတယ်ရေဒီယို NUG အင်တာဗျူးကဏ္ဍအစီအစဉ်မှာတော့မြမအရေးမှာတရုတ်ရဲ့ဝင်ရောက်ဆွဖက်နေမှုပေါ်ကဘာလုံးတိုင်းတာနဲ့စန့်တင်လူလူလှုပ်ရှားမှုမှာစီယုံရည်မှုတာဝန်ခံတဦးဖြစ်တဲ့ San Fran Bay Area ကအမျိုးသမီးကောင်းဆောင်ဒေါခင်တိရိနန္ဒဆိုနဲ့ဆက်သွယ်မေးမြန်းချက်အပိုင်းတစ်ကိုရန်နိုင်မှမေးမြန်းတင်ဆက်ပေးမှာဖြစ်ပါရဲ့ရှင်
။မင်္ဂလာပါခင်ဗျ။ကျွန်တော်ပထမဆုံးအနေနဲ့မေးချင်တာကတော့လေဒီနေ့ San Fran Bay Area တရုတ်တန်ရုံရှိမှာလူလူဆန္ဒပြထုတ်ဖော်ပွဲတရကျင်းပခဲ့ကြတာနဲ့ပတ်သက်ပြီးတော့ရှင်းပြပေးပါခင်ဗျာ
။ဟုတ်ကဲ့ရှင်။ကျွန်တော်ဒီနေ့ဒီဇင်ဘာလ10ရက်နေ့လူခွင့်ရီနေ့မှာကျင်းပတဲ့ဆန့်ကျင်ဆန္ဒထုတ်ဖော်ပွဲကတော့ဘာထူးခြားလဲဆိုလို့ရှိရင်ကျမတို့တွေရဲ့ဒီမဟာမိတ်အဖွဲ့တွေပေါ့နော်ဗမာတော်လှန်ရေးအင်အားစုတွေဗမာပြည်တိုင်းသားဘောင်းဆောင်ပါဝင်တဲ့တော်လှန်ရေးအင်အားစုတွေမကပဲနဲ့ပေါ့လေဟောင်ကောင်ထိုင်ဝမ်တိဘက်ဗီယက်နမ်ဖိလစ်ပင်းဝီဂါစတဲ့နိုင်ငံတွေကတော်လှန်ရေးအင်အားစုတွေလည်းပဲပါဝင်လာပြီးတော့တရုတ်အစိုးရရဲ့လူခွင့်ရေးချိုးဖောက်နေမှုတွေသူတို့နိုင်ငံတွေမှာလည်းပဲပါဝင်ပြီးတော့ပေါ့เนาะချိုးဖောက်နေတဲ့ကိစ္စတွေကိုလာရောက်ပြီးတော့มาဒီมาစုဝေးပြီးတော့มาဆန့်ကျင်ဆန္ဒထုတ်ဖော်နေကြခြင်းဖြစ်ပါတယ်ရှင
်။ဟုတ်ကဲ့ခင်ဗျာ။ဒီလိုမျိုးလှုပ်ရှားမှုကြီးကိုဘယ်လိုများပြင်ဆင်ဆောင်ရွက်ခဲ့ရပါလဲခင်ဗျာ
။ကျမတို့ပထမဦးဆုံးအနေနဲ့ကတော့ဒီလူတုတန်ရင်းကြီးလာကန်ဆိုတာကိုခေါ်ဆောင်ခဲ့ပြီးတော့มาနိုင်ငံတကာကွန်ရက်တစ်ခုပေါ့เนาะကျမတို့ဖွဲ့စည်းပေါင်းစုံပါဝင်ပြီးတော့มา Loose Alliance တဘောမျိုးရှိနေတဲ့အင်အားစုရှိပါတယ်အဲ့ဒီအင်အားစုကြီးကနေပြီးတော့มาတရုတ်ရဲ့ရုတ်တရက်ပေါ့လေနိုင်ငံရေးရက်တည်တဲ့အနေထားတွေပြောင်းလဲသွားပြီးတော့มาလူတုကိုတက်ဖြတ်နေတဲ့ဒီစစ်ဆိုးရအပေါ်မှာပုံစံမျိုးစုံနဲ့ပံ့ပိုးကူညီနေမှုတွေကိုတွေ့ရတဲ့အခါမှာကျမတို့ရာပြန်ပြီးတော့มาစနစ်တကျဒါကိုတုံ့ပြန်ဖြေရှင်းရမယ်ဆိုပြီးတော့ကျမတို့ Global Seminar 1-2-3 ကိုခေါ်ဆောင်ခဲ့ပါတယ်ဒီ Global Seminar မှာလက်နက်ကိုင်အားစုခေါင်းဆောင်တွေရောဒီပြည်တွင်းပြည်ပတော်လှန်ရေးအားစုတွေရောပေါ့လေအားလုံးစုဝေးပြီးတော့မှကြိတ်နဲ့ဆွေးနွေးတိုင်ပင်ပြီးတဲ့အခါမှာကျမတို့တွေဆုံးဖြတ်ချက်နှစ်ခုကျခဲ့ပါတယ်ပထမတစ်ခုကတော့ဒီတရုတ်ဝင်ရောက်ဆွတ်ဖက်နေမှုအပေါ်မှာစနစ်တကျနဲ့ပေါ့နော်ပြန်လည်ပြီးတော့မှတုံ့ပြန်မယ်ဆိုတဲ့ဒီ Operation ပေါ့movement ပေါ့နော်ဒါကျမတို့ငြင်းငြင်းစွာနဲ့ပဲဆန္ဒပြပြီးတော့မှ global action against china's meddling in myanmar gacmm ဆိုတော့လှုပ်ရှားမှုကိုစနစ်တကျပေါ်ဆောင်သွားဖို့အတွက်ပေါ့နော်ကျမတို့ strategy တွေရေးဆွဲပြီးတော့မှတဆင့်ချင်းပေါ်ဆောင်သွားဖို့ရှိပါတယ်နောက်ထပ်တစ်ချက်အနေနဲ့ကတော့ဒီလိုမျိုးကျမတို့တွေအပေါ်မှာပေါ့နော်တရုတ်ကလှုပ်ဆောင်လာခြင်းတွေဟာကျမတို့တော်လှန်ရေးအင်အားစုတွေကြားမှာပေါ့လေစီလုံးညီညွတ်မှုတွေကိုမပြတာနိုင်တဲ့အတွက်ကြောင့်ဖြစ်တယ်ဒါကြောင့်စီလုံးညီညွတ်မှုတွေပို့ပြီးတော့ရှိလာအောင်လည်းပဲစနစ်တကျတိစောက်သွားကြမယ်ဆိုရယ်ဆုံးဖြတ်ချက်နောက်တစ်ချက်လည်းကြားခဲ့ပါတယ်အဲ့ဒီဟာနဲ့ပတ်သက်ပြီးတော့လေကျမတို့တွေကဆက်လက်ပြီးတော့ပေါ့နော်အတက်နိုင်ဆုံးဆောင်ရွက်သွားဖို့တွေရှိပါတယ်ရှင
်ဟိုနောက်ထပ်ဘာဒီများဆက်ပြီးတော့စီစဉ်ထားပါသေးလဲခင်ဗျာ
ကဘာလုံးဆိုင်ရာလူလူလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့၃ပိုင်းပေါ့နော်ပထမတစ်ပိုင်းကတော့မြေပြင်လှုပ်ရှားမှုတွေတပိတ်တွေဆက်လက်ပြီးတော့ဖော်ဆောင်သွားမယ်နောက်တစ်ခါဆိုရှယ်မီဒီယာကမ်ပိန်းတွေပေါ့နော်ကျမတို့လှုပ်ဆောင်သွားမှာဖြစ်ပါတယ်နောက် advocacy နဲ့ပတ်သက်ပြီးတော့လည်းကျမတို့ရာနိုင်ငံတကာအစိုးရတွေ United Nation လို့အဖွဲ့အစည်းတွေကိုလည်းပဲချဉ်ကပ်ပြီးတော့ပေါ့နော်ကျမတို့ pressure တွေပေးသွားမယ် advocacy လုပ်ငန်းတွေကိုလည်းဆက်လက်ပြီးတော့လှုပ်ဆောင်သွားမှာဖြစ်ပါရဲ့ရှင
်ဗီဒီယို NUG ပြည်သက်များရှင်အခုနောက်ဆုံးအနေနဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုအစီအစဉ်မှာတော့အရှိပိုကင်ဘာသာဖြင့်တပတ်အတွင်းသတင်းများကိုနေဦးတာတာမှတင်ဆက်ပေးမှာဖြစ်ပါရဲ့ရှင
်အချွန်လာဆိုင်ဗီဒီယို NUG ကလက်နွေအထောင်ပံစကက်ကေထောင်းအကန်အကျုံးတက်ဖာနော်မလော်ဘလော်ထောင်းပါပလုံမှုထောင်းဖြာတက်စခိုင်းနော်စီလိုယေနွေဦးတာတာလောချက်ပလန်နိုင်လက်နော်ချက်ပုံပလီတရားမြတာပိမအောထောင်းသူဖက်ဒက်ခေါပကုတ်လတူခလုံလောင်ထားပိမနီမကလီစီထောက်ကိုင်းဝိတာနော်ခေါပကုတ်ဝွန်ဒူကုကလန်လော်ဝိတာချက်ပလန်ချက်ပုံပလီတရားမြတာလဖာပိမအောထောင်းသူဖက်ဒက်ခေါပကုတ်လတူခလုံလောင်ပိမနီမကလီစီဝိတာယူခေါပကုတ်ဝွန်ဒူကုကလန်မဝင်းခိုင်တန်ဒီဇင်ဘာလအတောင့်လက်ချစ်ကနွေချီခုနေထောင်းပါအပြည်ပြည်ဆိုင်ရာလူအခွင့်အရေးအမှုနေချက်တောက်ချက်လေဦးတော်ဝိတာမိတ်ခွန်ချက်ကောင်မခါလော်ဝိတာစီလော နိုင်ထုံးနိုင်ချစ်လေးနဲ့ကုလောင်ထားဝေလူအခွင့်အရေးဆောင်ပုဒ်သူဂျပန်ပြည်နော်အာမခေါင်ပေးမနီတရားမြတ်တာဘေးမော်အော်သူဖက်ဒရယ်ခေါင်ပကုလတူမကလောင်ပေးမနီဒီအမျိုးသားညီညွတ်ရေးအစိုးရနော်ထောက်ရှားလောင်တာလှုပ်လိုက်မကလီစီဝိဒါယူလော်ဝိဒါစီလောအခါယူဆိုင်ဖို့အမျိုးသားညီညွတ်ရေးအစိုးရနော်ဘေးဖက်ဒရယ်ချတိုင်သူလီဝိဒါကိုစစ်ဖို့တိကျရအကုန်လဲမမောချက်တာအခိုင်ချစ်ခံအခိုင်ပုံတိုင်မှချမအော်ဝိဒါနော်စီလောစပလတ်နိုင်နေကပကောဝန်ဒုကုကလမဝင်းခိုင်တန်ဒီအနယူချီဝန်ဒုပြည်သူကကွယ်ရေးတာအကုံလွယ်အော်ချလောင်တာဦးလီဒါခွန်ဝိဒါချပလတ်ကပကောဝန်ဒုကုကလမဝင်းခိုင်တန်ဒီအနယူချီဝန်ဒုနော်ပြည်သူကကွယ်ရေးတာကုံလွယ်အော်ချလောင်တာဦးလီဒါခွန်ဝိဒါနော်နိဘာချပလတ်နော်စီလောကပကောဝန်ဒုကုကလမဝင်းခိုင်တန်အလုတ်သမိုင်းရေးရဝန်ဒုလောင်တာကပကောဝန်ဒုနိုင်သူဝနာနိုင်ဝန်ဒုဦးကျော်နေနေအတွင်းကိုနိုင်ထော်ရွဲ့နော်ဒီဒါခွန်ဝိဒီ PDF တာကုန်လဲယူဒီစင်ပါလာခထထောင်းဝိဒါချက်ပလတ်ကိုတည်ရပါစီလို့ဝန်ဒူခုကလန်ဒီအကုန်လဲနော်ဖိခိုင်ဖိပြဝိဒါ PDF တာကုန်လဲချက်ကင်ကို PDF တာကုန်လဲလော်ပြထောင်းဝိဒါချက်ကင်လပါချွန်းနာဖိခိုင်ဖိပြဝိဒါနော်တည်ရပါစီလို့အခါယူဆိုင်ဖို့အမျိုးသားညီညွတ်ရေးအစိုးရအကုန်လဲနော်ထိတ်ချုပ်ထားချက်လောင်တာကိုလီခိုင်းယူဝိဒါလက်ကျုံကိုလက်ကျုံအော်ဝိဒါနော်စီလို့ချက်ပလတ်အနိုင်တခရယ်ဘီဒုက္ခရိုက်ကိုပျောင်တာခါတော့တိတ်နာဖာတို့အခုကျုံကမလုံးလကဘာထိုက်ဝိဒါကိုပျောင်တာအကုတ်လွယ်ခဲ့ဝိဒါချက်တာအခုကျုံတဝမ့်ဖို့ချာအလားနေထွန့်ရေရပလဲဘာကဝိဒါချက်ပလဲခီအန်ယူကိုတူးလေးချက်လောင်တာခလွယ်ရီတူခရိုင်ဦးပျောင်တာအကုတ်လဲခါတော့တိတ်နာဖာတို့ခါတော့ဒရုံအခုကျုံကမလုံးလကဘာထိုက်ဝိဒါကိုပျောင်တာကီထောင်ဝိဒါချက်တာယူတဝမ့်ဖို့ချာအကနေထွန့်ရေရခုချိရဘာကအော်ဝိဒါနော်ခီအန်ယူထောက်ထောင်ဝိဒါစီလို့ဒီစင်ပါလိုက်ရေတော့ကအုပ်ပိန်စုတဝအိုပယံတာအကုတ်လဲအော်နီထားလောင်ဘုံထွားနီကုတ်တဝအိုခါဝိဒါတိတ်နာဖတ်ဒူတံဘလောရေလဲပမာတဝအိုတံဘလောဟုတ်တော့လနေနော်ပယဲစီမယဲစိတ်တဝအိုလက်ဖလောရေလဲပမာတဝအိုအော်ဝိဒါကိုဥစိကုတ်တဝဘုဇာအယောက်တန်ချင်းတွင်နေစောနီတာဘာထိုင်အော်ဝိဒါနော်စီလောစောတိတကနာထော်ဝိတဝအိုပယံတာအော်နီထားဝိဒါလောင်ဘုံဒီစင်ပါလိုက်ရေတော့ကဝေကုတ်တဝအိုခါထောင်ဝိဒါဒရုပ်ပုံသားနှိမ့်လောဟုတ်တော့လည်းနော်နှိမ့်ပလို့ငွေတော့လည်းနော်ခွိပလို့နော်စီလို့တယောလူခါလာရရဲ့ချင်းွေတာချလောင်တော့တိပစင်းပင်တန်ခတ်ဖြာဖာဒူဖန်အိုခါတော်ဝိဒါတိတ်နာဖာဒူတာနှိမ့်လို့ဒီစင်ပါလာဟုတ်တော့နော်ဘိတ်စလောအခြေဆိုင်ခါလာရနေရဟုတ်ချစ်လိုက်တာကောက်လေနော်ပြင်ရည်ကြီးတဝအိုခါဝေခေါင်ဝိစာလေရနေချစ်မမလိုက်ပလို့တိုင်စီလို့ဒီစင်ပါလာငွေတော့ခါမယောင်တာကောက်လေကေဝိဒါချစ်တော်ယူဒီခေအန်လေတက်ရင်ွေတာကောက်လေနော်ရည်ဖြူကန်တဝအိုချက်တော်ကဲထောင်းဝိဒါစီလို့ပယံတာအကုန်လဲရေဝိဒါချက်တော်ကုကြုံချုပ်အင်းဝေကောကောင်းမဲ့သူဒီရည်ဖြူကန်တဝအိုတဝန့်ဘုရားနေထွန့်ရေရဟုတ်ချိကရခွိုင်အော်ဝိဒါနော်နိဘာချက်ပလတ်နော်စီလို့ချက်ပလတ်လောင်ခိုင်ထားလပါနော်ခေါပယံပယူလူအခွင့်အရေးအကန့်အကျုံနော်ကတော်ပါအော်ဝိဒါယူနော်ဝေတန်ရောထောက်ထောင်းဝိဒါချက်ပလတ်ခေါပယံယူလူအခွင့်အရေးအကန့်အကျုံနော်ကတောဘာအဝိဒယနော်ဝေတန်ရုလကောဒီစင်ပါလာအတောင့်တစ်ချက်အပြပြဆိုင်ရာလူအခွင့်အရေးအမုံနေလော်ဝေတာစီလို့အပြပြဆိုင်ရာလူအခွင့်အရေးအမုံနေအဆောင်ပုံနော် our life our future right now တို့ချက်စုပါအဝိဒါကုန်တရားမြတ်တပါအောကိုကတိပါပေမနီတို့ကိုကြံဖန်ချက်ကလေးထောင်းဝေလပါ please စထားခါဘာထောက်ချလောင်တာမနေတဲ့ယူအာဘာဝိဒါနော်စီလို့ခေါင်ပယောင်ယူလူအခွင့်ရေအကန်ကျုံလပါကတော်ပါအော်ဝိဒိုင်နော်လော်ဝိဒါစီလို့နေထုံနေချစ်လနေဖေဖော်ဝါရီလခါချက်အထလန်တာလူအခွင့်အရေးချက်ချိုးပါခါလပါယူမနေတဲ့ဘာသာခွန်ချက်ကားချက်တဲ့အတူတာဘာကြိုင်ပါကအော်ဝိဒါကိုပတိပက်ခဖန်ဘာချမ်းတာမနေတဲ့လောက်ချိတ်နော်အပြပြဆိုင်ရာဥပဒေတည်လူအခွင့်အရေးဆက်လို့တဲ့ယူမပါလုံပြတတ်တာပပိုင်အလူတူအော်ဝိဒါနော်လော်ဝိဒါစီလို့ချုံနန်ကလူအန်ယူဂျီရေဒီယိုစတောက်ကတပူဝဲမှာပါကမလို့တဲ့ကိုအကြီးစကောက်ချတာဒူမာလို့ဆိုင်
ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးတွေကိုခਿੱတရရနိုင်ပါမယ်။မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့။ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတို16မီတာစက္ကန့်တသမ90 MHz ၊ညပိုင်း၈နာရီခွဲမှာလိုင်းတို25မီတာ17တသမ60 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီ။မြန်မာနိုင်ငံသူနိုင်ငံသားများကိုယ်စိတ်နှပြကျန်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်